1384ခုနှစ်ရသုလ14ရက်2013ခုနှစ်ဇန်နဝါရီလ25ရက်အင်္ဂါနေ့ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်ပြည်ပြည်ဆိုင်ရာထေရဝါဒဘုရားသာသနာပြုတက်တဲ့သူထေရဝါဒပတာရဏီတိန်တော်ကြီး၌ရှင်းပြပြလို့အပ်သောဒုတိယဘုရားမူကြီးမောင်အင်းငယ်တော်မြတ်မြတ်ဆန်းတို့အမှုထား၍မိသားစုများဤယဟန်ကံအမှုတော်မင်္ဂလာရေစက်ချအခန္ဓာအနုမောဒနာတရားဘုရားမြတ်စွာရဲ့သာသနာတော်ကိုတည်တတ်ပြန့်ပွားအောင်ဆောင်ရွက်တဲ့လုပ်ငန်းတစ်ခုအခုလိုရှင်းပြခြင်းယဟန်ခံခြင်းယဟန်ခံပေးခြင်းဆိုတဲ့အလုပ်ပဲဖြစ်ပါတယ်မြတ်စွာဘုရားသာသနာတော်စတင်လာတဲ့အခါမှာယဟန်ခံတဲ့system တွေဟာ၅မျိုးရှိပါအမျိုးကောင်းသားတွေယဟန်ခံပေးတဲ့စနစ်က၅မျိုးရှိတယ်လို့စာပေကျမ်းဂန်ထဲမှာမှတ်သားထားတာရှိပါပထမဆုံးကတော့အေဟိဘိက္ခုဥပတံပတာလို့ရသဗျာကိုယ်တိုင်ကယဟန်ဖြစ်ကိုခွင့်ပြုခဲ့အဲ့ဒါကအေဟိဘိက္ခုဥပတံပတာအေဟိဘိက္ခုလို့ခေါ်ခြင်းဖြင့်ယဟန်ဖြစ်ကိုသတ်မှတ်ပေးတာတပည့်စကြတရားဟောပြီးတော့ပထမဆုံးယဟန်ဖြစ်ခွင့်တောင်းတဲ့ပုဂ္ဂိုလ်ကရှင်ကုန်တင်ညပဲဖြစ်ပါတယ်။အဲဒီရှင်ကုန်တင်ညကိုစတင်ပြီးတော့ယဟန်ခံပေးတဲ့အခါမြတ်စွာဘုရားကိုယ်တိုင်ပဲအေဟိဘိက္ခုသောခာတော်ဓမ္မောစရဗျမစရိယံတမ္မဒုက္ခတအန္တကိရိယာယလို့ဆိုတယ်။စကား၃ခုဖြင့်ယဟန်ဖြစ်ကိုခွင့်ပြုလိုက်တယ်စကားက၃ခုပဲဖြစ်ပေမဲ့လို့အင်တာမအတိတ်ပဲပြည့်ပြည့်စုံတဲ့စကားဖြစ်ပါအေဟိဘိက္ခုလို့ဆိုတာမြတ်စွာဘုရားကသာသနာပေါင်းအတွင်းကိုခေါ်သွင်းတဲ့သဘောလက်ခံလိုက်တဲ့သဘောအေဟိဘိက္ခုဆိုတာငါသာသနာအတွင်းငါရဲ့အဆုံးမအောင်ဝင်ရောက်လာခဲ့လို့ come into my teaching ဆိုတဲ့အတိတ်ပဲဝင်လာခဲ့လို့ဆိုတဲ့အတိတ်ပဲနဲ့ခွင့်ပြုလိုက်တယ်အဲ့ဒီခွင့်ပြုပြီးတဲ့နောက်မှာမြတ်စွာဘုရားကတရားဓမ္မနဲ့ပတ်သက်ပြီးဂရန်တီပေးတဲ့အနေနဲ့သွားခါတော်ဓမ္မောငါဟောထားတဲ့တရားဟာအလွယ်မှမရှိစိတ်ချလက်ချဒီတရားကိုဆက်လက်ကျင့်သုံးအလွယ်မှမရှိဘူးဒါကနံပါတ်1စကလုံးနံပါတ်3စကလုံးကြတော့လိုက်နိုင်ရမယ်လောက်ကင်ဆောင်ရဲရမယ်ယဟန်ဘုရားရဲ့ဂျူတီကြီးရွယ်ချက်ဒါတွေကိုစရဗျမစရိယယတောအကျင့်ကိုချက်မှာယတောအကျင့်ဆိုတာသီလသမာဓိပညာဒီအကျင့်၃မျိုးအဲ့ဒီအကျင့်၃မျိုးဟာဒီအကျင့်၃မျိုးနဲ့ပဲဗျမစရိယလို့ဆိုရယ်မခင်၈ပါးအကျင့်တရားကိုဖွဲ့စည်းထားတာဖြစ်မြတ်စွာဘုရားသာသနာတော်မှာယတောအကျင့်ဆိုဒီမှာသီလအခြေခံပြီးတော့သမာဓိကိုထူထောင်ခြင်းပညာကိုပွားများအထောက်ခြင်းဒီ၃မျိုးပဲဖြစ်ပါတယ်။မဂ္ဂင်၈ပါးဆိုဒီမှာလည်းဒီ၃မျိုးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒါကြောင့်မို့စရဗျမစရိယမြတ်သောအကျင့်ကိုကျင့်ပါ။အဲဒီမြတ်သောအကျင့်ကိုကျင့်ခြင်းရဲ့ရည်ရွယ်ချက်ကိုတမ္မာဒုက္ခတအန္တကရိယာယစစ်မှန်တဲ့ဤစနစ်နဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ဖို့ဆိုတာဒါကသာသနာတော်ရဲ့ရည်ရွယ်ချက်ပဲဖြစ်ပါတယ်။အဲဒီလိုစကား၃ခုနဲ့ယဟန်ဖြစ်ကိုပထမဆုံးခွင့်ပြုပေးတဲ့higher ordination system ကစတင်လာခဲ့တာအဲ့ဒါလို့ယဟန်ဖြစ်ခွင့်ပြုခဲ့တယ်နောက်ပြီးတော့မြတ်စွာဘုရားကိုယ်တိုင်ခွင့်ပြုတဲ့ဒီ special higher ordination လို့ဆိုတော့ပုဂ္ဂိုလ်တစ်ဦးတစ်ယောက်တည်းရဲ့အရင်ချင်းကိုချီးပြီးတော့ခွင့်ပြုတဲ့ဥပတံပရာရှင်မဂ္ဂတ္တဗမသာသနာပေါင်းဝင်လာတဲ့အခါကျမြတ်စွာဘုရားကဩဝါဒသုံးပုဒ်ပေးခြင်းဖြင့်ယဟန်ဖြစ်ကိုခွင့်ပြုလိုက်တာအခုလိုဥပိ္ပဇေတွေတန်ဃာတွေဒီလိုပါရာမျိုးမဟုတ်ဘူးလေဩဝါဒသုံးရက်ကိုမြတ်စွာဘုရားကလိုက်တာဖို့ညွှန်ကြားတဲ့အခါမှာရှင်မဂ္ဂသဗ္ဗကအလေးနဲ့ထားပြီးအဲ့ဒီဩဝါဒသုံးမျိုးကိုယုံကြည်လေးမြတ်စွာလိုက်တာခြင်းဖြင့်ယဟန်ဖြစ်ကိုရပါဩဝါဒသုံးမျိုးဆိုတာပါဒနာတွေဝင်ရောက်လာတဲ့အခါမှာမိမိရဲ့သတင်းသုံးပေါ်တွေကိုယ်ရဲ့ကြီးတဲ့ထေရရွယ်ရူတန်းလို့ဖြစ်တဲ့ မစ္စည်းမကိုရငယ်တဲ့နဝထေရနဝမစ္စည်းမလို့ဆိုရင်အဆင့်30မှာရှိတဲ့တန်ခါးလေးအပေါ်မှာအလေးအနက်ဟိရိဝတ္တပအချက်တရားအချောင်းတရားယုတိလေးစားမှုထက်ထက်တန်တန်ထားရမယ်ဆိုတဲ့ဩဝါဒကတစ်ခုနံပါတ်1ဩဝါဒကတော့တရားဓမ္မကိုဟောပြောတဲ့အခါမှာတလေးတစားနာယူမှတ်သားမယ်ဆိုတာလိုက်နိုင်အောင်စိတ်ပါလက်ပါတလေးတစားနာယူမှတ်သားပါနံပါတ်3ကတော့ကိုယ်နဲ့မကွာတဲ့တတိကာယကတာတတိကိုပီတိဖြစ်လောက်အောင်မိမိစိတ်ထဲမှာနှစ်နှစ်ခြိုက်ခြိုက်ကြည့်အစဉ်တစိုက်ပွားများအထုတ်ပါဆိုတယ်ဒီဩဝါဒ3ရက်ကိုလက်ခံလိုက်တာနဲ့ရှင်မကတ္တဝဆိုရင်ဗုဒ္ဓမြတ်စွာဘုရားတတိယတာဝကကြီးဟာယဟန်ဖြစ်သူရောက်ပါဒါကနံပါတ်1ယဟန်ခံပြီးဘုရားကိုယ်တိုင်ဆောင်ရွက်တဲ့ယဟန်ခံကိစ္စနောက်တစ်ခုကတော့ပညာဗျာကရဏဥပတံ္မရာလို့ခေါ်တယ်မြတ်စွာဘုရားကိုယ်တိုင်မိကုန်နေပေးတယ်မိတဲ့အခါမှာနှစ်ချိုက်ခြေနက်လောက်အောင်အဖြစ်ပေးနိုင်တယ်မိကုန်နှုတ်မိကုန်တွေကိုအဖြစ်ပေးနိုင်တဲ့သောပါကဆိုတဲ့ခန္ဓာနှစ်အရွယ်သာမဏေငယ်လေးကိုမြတ်စွာဘုရားကယဟန်ဖြစ်ခွင့်ပြုလိုက်တယ်အသက်တွေကန့်တတ်မထားဘူးသူ့ရဲ့ပညာရည်ချင်းကိုကြီးပြီးတော့ဆုံးမဩဝါဒပေးတာမိကုန်းနေထုတ်တာကိုတိတိကျကျအဖြေပေးနိုင်လို့ခြေနှက်နှစ်သက်ပြီးသူ့ကို special higher ordination ဆိုပြီးတော့သူ့အတွက်တည်တတ်ယဟန်ဖြစ်သတ်မှတ်ပေးလိုက်တယ်သူကခန္ဓာနှစ်နဲ့ပဲယဟန်ဆင့်ကိုရောက်သွားတယ်နောက်တစ်ခါဒီ3ခုကတော့မြတ်စွာဘုရားကိုယ်တိုင်ရံခံပေးတဲ့ higher ordination စနစ်ပဲဖြစ်တယ်။နောက်ယဟန်တန်ခါတွေအချင်းချင်းရံခံပေးတဲ့စနစ်က2ခုရှိတယ်။တစ်ခုကတော့တရဏဂုံ3ပါးကိုခံယူစေခြင်းဖြင့်ယဟန်ဖြစ်ကိုပေးတယ်။အဲ့ဒါကတရဏကမနုပတံ္မရာလို့ခေါ်တယ်။ဘုရားတရဏဂစ္ဆာမိတမန္တရဏဂစ္ဆာမိတမန်တန်ခံတရဏဂစ္ဆာမိဆိုတာကိုပြီးပြီးပြင်းပြင်းလိုက်နှစ်နှစ်ချိုက်ချိုက်ဆိုခြင်းဖြင့်ယဟန်ဖြစ်ကိုရောက်ရှိစေတာဒီနည်းနဲ့လည်းသာသနာအစကယဟန်ခံပေးတယ်နောက်ပိုင်းကျတော့ဒီကကိုလေးတက်စေဖို့ဆိုပြီးတော့ခဏိယဟန်ခံပေးတယ်လို့ခန္ဒီကဒါနောက်ဆုံးယဟန်ခံဤစနစ်တိမ်ထဲမှာတန်ခါးတွေကနေပြီးတော့ညတိစတုထကမောလို့ခေါ်တယ်ယတိဆိုတာခြေညာစရမ်းပဲရှေးဥစွာဘာလုပ်ပဲဆိုတာပြောဆိုခြင်းခြေညာပေးခြင်းပြီးတဲ့အခါမှာရံခံပေးခြင်းကိုကန့်ကွက်မဲ့ပုဂ္ဂိုလ်ရှိရင်ပြောပါမကန့်ကွက်ရင်တိတ်တိတ်နေပါလို့ဆိုတဲ့သုံးချိန်ပေးပြီးတော့ယဟန်ဖြစ်တည်ပြုပေးလိုက်တဲ့ဒီစနစ်ဒါကိုယတိစတုထကမဝါဒာလို့ခေါ်တယ်။သိင်းထဲမှာပါဝင်ရမယ့်ယဟန်ကြီးရဲ့အရေးအတွက်ကိုတာဟုတော့မြတ်စွာဘုရားလက်ထက်က10ပါးအနည်းဆုံးသတ်မှတ်ထားတယ်။အဲဒီ10ပါးကအတိမတ်ပြုလိုက်တာနဲ့တပြိုင်နက်ထေရဝါဒသာသနာဘယ်နေရာမှာပဲရှိရှိအလုံးလက်ခံပြီးသားဖြစ်သွားတယ်။နောက်ပိုင်းမှာသံဃာ6ပါးတဲ့ကိုတာမပြည့်နိုင်ဘူး။သံဃာ10ပါးပြည့်ဖို့ခက်တယ်ဆိုတဲ့နေရာမျိုးမှာမြတ်စွာဘုရားက၅ပါးနဲ့လည်းယဟန်ခံကိုဖြစ်ခဲ့တာရှိရှင်းတော့ကတော့မစ္စိမဒေတာလို့ဆိုတဲ့မြတ်စွာဘုရားကြွားရောက်တဲ့နေရာဒေတာအဝန်းအဝိုင်းလေးအတွက်မှာတန်ခါတွေကစုပြီးနေကြတော့တန်ခါများများကအဲ့ဒီနေရာမှာပဲရှိအဲ့ဒီရဲ့အပြင်ဘက်ကိုသစ္ဆန္တလို့ခေါ်မစ္စိမဒေတာအဝန်းအဝိုင်းရဲ့အပြင်မှာရှိတဲ့အရဒေတာတွေကြတော့တန်ခါ၆ပါး၁၀ပါးပြည့်ဖို့တော်တော်လေးခေခေရင်ရှာဖွေရခုခေတ်လိုဒီဝါလာမှု transporter တွေလည်းကောင်းတာမဟုတ်တော့ဘူးအဲ့တော့ရောက်အောင်တော်တော်လေးတန်ခါးတွေစုပြီးမှရန်ခံလို့ရတာဖြစ်တယ်အဲ့ဒီလိုတန်ခါးတွေနေပါတဲ့အရာမျိုးမှဆိုလို့ရှိရင်၅ပါးနဲ့ဒီမှာရန်ခံလို့ပြီးပေါ့အဲ့တော့မြန်မာပြည်ဟာသက်စွာဗျာလက်ထက်တုန်းကသတ်မှတ်ထားတဲ့အချိန်မှာမစ္စိမဒေတာအတိုင်းအဝန်းထဲမှာမပါဘူးအပြင်ဘက်ကြအပြင်ဘက်ကြလို့၅ပါးနဲ့လည်းရဟန်းခံွင့်ရှိတယ်။ဒီနေ့ခေတ်မှာတော့မြန်မာနိုင်ငံမှာရဟန်းတန်ခါးတွေ3သိန်းကျော်လောက်ရှိတာဖြစ်လို့ဒီမှာတော့ရဟန်းတန်ခါးများများနဲ့ ยังขันไปเลยสิท่านอันนี้ส่งเสวาสิยะถ้ากูยัดดิสรุธากรรมวาสะอุปตัมปราลุไฮฮาออริเนชันพุทธมยสวายตาดนารมาอุปตัมปราลุขอเลยตีละกูดูมีสาวดีกูด้วยโปรโมชั่นลุบไปละดีนิสันเนี่ยไปลุบไปละใช่ไหมเอ็ดีกันดิดูดิอาโกยมูจิมาวเอตอมยมยสันลุมีดาสุผู้สาวไปแล้วอมุธาได้มีดาสุญญาก็กัมพูชาနိုင်ငံลาวနိုင်ငံตามญาဖြစ်ชาได้ရှင်ตามณีရှင်เมฆียะเนี่ยရှင်เรคิตะสิทธะรูปโถเถระวาระนี้สนิทไอ้เถระวาระปตารณีไต่ดอจี้ด้วยมายะဖြစ်ตัวยောက်อ๋องรู้ติงงานตะเบปริกราหลุแลท่องปัดบีตังฆารโญญาก็ญัตติสรุฏฐะกัมมวาสาဖြင့်ยันขันไปไล่ดาอกุขาพายันဖြစ်တို့ရောက်ရှိပြီးတော့ตั้วจักบีทีโลยันဖြစ်တို့ရောက်ရှိအောင်ท่องปั่นหลุดันญินยันဖြစ်တို့ตู้မြင့်ญินဆိုတဲ့အလုပ်ဟာသာသနာတော်မှာอธิกะအရေးပါတော့အလုပ်တစ်ခုဖြစ်တာဘာဖြစ်လို့တော့ဆိုမြတ်စွာဘုရားရဲ့သာသနာတော်ကိုအသက်ဆက်ဖို့ဆိုတာယဟန်မရှိဘဲနဲ့သာသနာအသက်ဆက်လို့ရဘူးမြတ်စွာဘုရားရဲ့အဆုံးအမတွေgeneration တခုကနေ generation တခုပြတ်ပွားသွားအောင်ဒီလိုတရားဓမ္မတွေသင်ဆောင်သွားတယ်ဆိုတဲ့နေရာမှာတရားဓမ္မတွေကိုသင်ယူပို့ချတဲ့တန်ခါများဖြင့်သာသင်ဆောင်လို့ရပါတယ်တခြားနည်းနဲ့စာဥစာရန်နေနဲ့သင်ဆောင်လို့ရှိရင်စာဥစာရန်နေမဖတ်နိုင်သည့်အတွက်ကြောင့်အဓိပ္ပာယ်မဖော်နိုင်သည့်အတွက်ကြောင့်သာသနာတော်ဟာကွဲပြောက်သွားနိုင်ဒါကြောင့်မို့သာသနာတော်ပြတ်ပွားအောင်ဆောင်ရွက်လို့ရှိရင်ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်မပါဘဲနဲ့ဆောင်ရွက်လို့မရပုဂ္ဂိုလ်မပါဘဲနဲ့စာရိယရေးမှတ်သိထားရုံနဲ့သာသနာဟာအသက်ဆက်မှာမဟုတ်ဘူးဒါကြောင့်မို့စာပေကျမ်းဂန်ကိုသင်ကြားတဲ့ပုဂ္ဂိုလ်တွေလှူဒန်းထောက်ပံ့ပြီးတော့သာသနာတော်ရဲ့ရသော်ဗျာရဲ့အဆုံးအမတရားတော်တွေဟာနှစ်ပေါင်း9000ထိအောင်ဒီလို generation တစ်ခုကနေ generation တစ်ခုလက်ဆင့်ကမ်းပြီးတော့သွားမှဘုရားသာသနာတော်ဟာဆင်ဆက်ပဲပြရောက်ရှိပြီးတော့သွားမှာဖြစ်ပါတယ်။မြတ်စွာဘုရားလက်ထက်တော်ကာလတုန်းက45ဝါကာလပတ်လုံးတပည့်စကြာတရားတော်ကစပြီးတော့ဟောလိုက်တဲ့တရားတွေရဲ့အတိုင်းအတာပမာဏအလုံးများတယ်။ဒီကနေ့ခေတ်မှတ်တမ်းတင်ထားတဲ့စာအုပ်ကြီးကဟုတ်ရည်40ရှိတယ်နော်။အဲ့ဒီဟုတ်ရည်40တော့ပိဋကတော်များကိုသံဃာတော်များကအဆင့်ဆင့်ဆရာကနေတပည့်ကိုနှုတ်တိုက်ချပေးတယ်။တပည့်ကနေသူတို့တပည့်တွေကိုဆက်ပြီးတော့နှုတ်တိုက်ချပေးတယ်ဆိုတော့ oral tradition နဲ့သင်ဆောင်လာခဲ့တာ။မြတ်စွာဘုရားလက်ထက်မှာနှစ်ပေါင်း45နှစ်ဘုရားပြိဋ္ဌိဘံဆံသွားတဲ့နောက်ပိုင်းမှာနှစ်ပေါင်း450 oral tradition လို့နှုတ်နဲ့သင်ပြီးတော့စာအုပ်တွေ provide တွေထဲမှာရေးမှတ်ထားခြင်းမရှိဘဲနဲ့နှုတ်တိုက်သင်ပေးတဲ့စနစ်နဲ့တည်ဆောင်းလာခဲ့တာအဲ့ဒီနှစ်ပေါင်းသာသနာတော်နှစ်ပေါင်း450နောက်ပိုင်းရောက်တဲ့အခါကျမှစတုထသံဃာယနာဆပြီးတော့ရသော်ဗျာဟောတဲ့တရားဓမ္မတွေကိုပြပိုက်ထဲပေးထဲမှာရေးသားပြီးတော့စာအုပ်ဖြစ်နေသင်ကြားပို့ချတာတည်ဆောင်းလာခဲ့တာဒီနေ့မြန်မာနိုင်ငံမှာပြည်ပြည်စုံနဲ့ပိဋကတ်သုံးပုံဟာထင်ရှားရှိမည်ထိုပိဋကတ်သုံးပုံကိုဖွင့်ဆိုတဲ့ထက္ကရာတွေထက္ကရာတွေမှာကျွမ်းကျန်နေတဲ့အချက်တွေကိုထပ်ပြီးတော့ဖွင့်ဆိုတဲ့တိဂါကျမ်းနေနဲ့မြန်မာနိုင်ငံမှာပိဋကတ်ဆိုင်ရာပညာရပ်တွေဟာပြည်ပြည်စုံစုံရှိနေပါတယ်အဲဒီလိုရှိနေတာတွေကိုခုလိုဇာန်တော်တွေကဆက်လက်သင်ယူပြီးတော့နောက်တစ်ဆင့်ကိုသင်ကြားပို့ချပေးမှသာလေဒီမြတ်စွာဘုရားရဲ့သာသနာတော်ဟာဆက်လက်သွားမှာဖြစ်ပါတယ်ဒါကြောင့်မို့ဒီကနေ့လှုပ်တဲ့လုပ်ငန်းဟာတို့တွေသာသနာတော်ကိုအသက်ဆက်ဖို့အတွက်အရေးကြီးဆုံးအလုပ်တစ်ခုကိုလုပ်ရတယ်လို့စိတ်ထဲမှာသာသနာတော်ကိုပူဇော်ရတဲ့ကုသိုလ်ကောင်းမှုသာသနာအထွန်းရှိအောင်တည်တံ့ပြန့်ပွားအောင်ဆောင်ရွက်ရတဲ့အလုပ်တစ်ခုမြန်မာနိုင်ငံရဲ့နယ်နိမိတ်ကိုကျော်ပြီးတော့တခြားနိုင်ငံတွေမှာရှိကြတဲ့ယန္တန်ဃာတွေဖြစ်ပေါ်လာပြီးဗုဒ္ဓမြတ်စွာရဲ့တရားဓမ္မတွေကိုသင်ဆောင်သွားရင်ဘုရားရဲ့တရားတော်တွေဟာ ကဘာအနတ်ပြန့်ပြီးတော့လူတွေရဲ့နှလုံးသားထဲမှာငြိမ်းချမ်းမှုကိုပေးနိုင်မှာဖြစ်တယ်လို့ယုံကြည်ပြီးမြတ်စွာဘုရားသာသနာပြန့်ပွားမှုကိုအာယုံပြုတာပီတိတောမနတဖြစ်ကကုသိုလ်တရားပွားများနိုင်ကြပါစေကုန်သတည်း